ဒီကနေ့တာနာတော်နဲ့2562ခုကောဇာတက္ကရီ1380ခုနှစ်ခရစ်နှစ်2018ခုနှစ်ဩဂုတ်လ23ရက်ကြာသာပတိနေ့ဒေါ်ပုံမြို့နယ်အနန္တဝိဇ္ဇာမုဂုရိတ်တာတွင်တဲ့ဆင်ကျင့်ပပြုလုပ်အပ်သောတရားစခန်းပွဲဒီကနေ့ညနေခင်းမှာအလုံးသောယောဂီသူတော်ရှင်တို့အတွက်ဘုန်းကြီးဟောကြားမဲ့တရားကမဟာကပိနမထေရတဲ့ဧတရေဘာတရားပါလေမဟာကပိနမထေရရှင်မင်းဘွားကနေသာနာဘဝင်ရောက်ပြီးတော့တရားဓမ္မတွေအကျဉ်းချံကြိုးကိုအထုတ်အဲ့လိုတရားဓမ္မတွေအကျဉ်းချံကြိုးကိုအထုတ်လို့ယဟန္တာဖြစ်သူရောက်ရှိသွားတဲ့သာသနာအာဇာနီမထေရတစ်ပါးဖြစ်တယ်အဲ့တော့ယဟန်ဖြစ်ပြီဆိုတဲ့အခါမှာတရားဓမ္မတွေအကျဉ်းချံကြိုးကိုအထုတ်ဘာတရားကိုအဓိကအားထုတ်လဲဆိုရင်အာနာပါနကမ္မထံတဲ့ဘာကမ္မထံဘုရားတိုင်းဘုရားတိုင်းဘုရားဖြစ်သူရောက်လာခြင်းဒီအဲ့ဒီအာနာပါနကမ္မထံကြောင့်ပဲအာနာပါနကမ္မထံဆိုတာတမထအနေနဲ့လည်းအားထုတ်လေရတယ်ဝိပဿနာအနေနဲ့အားထုတ်ရင်လည်းရတယ်ပြောမယ်ဆိုရင်ဘိသက်ရဲ့ဆွဲဆုံကမ္မထံပဲတမာရီထူထောင်တဲ့ပုဂ္ဂိုလ်တွေအရှိဦးစွာဝင်လေထွက်လေဝင်ထွက်လေဆိုတာကဘိသက်ရေမသိမချင်းမရှိဘူးလားရှိပါပါဘုရားဒါကြောင့်ဝင်လေထွက်လေဆိုတဲ့အာယုန်နမယ်လေးကိုအာယုန်ပြုတ်ပြီးတော့ဒီပေါ်မှာကိုယ့်ရဲ့စိတ်ကလေးငြိမ်သက်မှုရှိအောင်တနည်းပြောမယ်ဆိုရင်တမာရီရအောင်ဆိုပြီးတော့အဲ့ဒီအာနာပါနကမ္မထံเนี่ยတမာရီထူထောင်ကြဒါတော့ဘိသက်ရေကိုယ့်ရဲ့စိတ်တက်အခြေအနေကိုယ့်ရဲ့ဝိရိယအခြေအနေကိုယ့်ရဲ့တမာရီအခြေအနေဒါကမူတည်သေးတာပေါ့ဟိုတမာရီထူထောင်ခြင်းရင်ဒီကမ္မထံကိုအာထုကိုအာထုရမယ်ဆိုတဲ့ဤတော့မဟုတ်ပါဘူးเนาะအဲ့တော့မြတ်စွာဘုရားကကမ္မထံဤပေါင်း40လောက်ဟောခဲ့တာပဲကိုကြိုက်တဲ့ကမ္မထံအာထုလို့ရတယ်ဒီကမ္မထံမှာဒီကမ္မထံဆိုပြီးတော့မြတ်စွာဘုရားကမဟောခဲ့ပါဘူးအခုအရှင်မဂပ္ပိနဟာဘိနေဒီအာနာပါနကမ္မထံကိုအထူးပြီးတော့အာထုတော်မူခဲ့တယ်အဲ့ဒီလိုအာထုလိုက်သည့်အတွက်နောက်ဆုံးမယ်လေးတံဖူလေးတံရပြီးတော့ယဟန္တာဖြစ်သွားတယ်ယန္တာဖြစ်ပြီဆိုတဲ့အခါမှာသူပြောတဲ့စကားတခွန်းပေါ့အဟောတုခံ။အော်အလွန်ချမ်းသာတာပဲဆိုပြီးတော့ဒီစကားလေးကိုမကြမ်းမကြာပြောကြလေးရှိတယ်တဲ့။အဲ့လိုပြောတဲ့အခါမှာကျန်တဲ့ယဟန်ကြီးကစဉ်းစားတယ်ဒီကိုတော့ရှင်မင်းဘွားကနေယဟန်ဝဲလာတာဆိုတော့မင်းစည်းစိမ်ကိုတတိယပြီးတော့အလွန်ချမ်းသာမှာပဲအလွန်ချမ်းသာမှာပဲလို့ဒီလိုပြောနေရတူတယ်ကွာ။ငါတို့ကသူတို့လိုမဟုတ်ဘူးအခုဒီကိုတော်ကြတော့ပါလေရှင်မင်းဘွားကနေတံဝေကရလို့ဆိုပြီးတော့ယဟန်ဝဲလာတာအဲ့တော့တခါတည်းမင်းစည်းစိမ်ကိုလှမ်းပြီးတော့နော်တတိယဟန်တူတယ်မင်းစည်းစိမ်ကိုတတိယလို့ဩအလွန်ချမ်းသာမှာပဲအလွန်ချမ်းသာမှာပဲလို့ဒီလိုပြောနေရတူတယ်ဆိုပြီးတော့အဲ့ဒီလိုအထင်နဲ့မြတ်စွာဘုရားကိုသွားလျှောက်ကြတယ်အဲ့တော့မြတ်စွာဘုရားကအဲ့ဒီမဟာကပိနခေါ်ခိုင်းပေါ့မြတ်စွာဘုရားကတော့ဘေးသေးရေမဟာကပိနရဲ့အနေထားကိုသိနေတော့ဒါကိုမယုံလို့တော့မဟုတ်ဘူးယဟန်တော်များကိုဒီကြောင်းလေးကိုရှင်းပြခြင်းတော့မဟာကပိနကိုခေါ်ခိုင်းတာအဲ့တော့မဟာကပိနဘုရားထံရောက်လာတယ်ရောက်လာပြီဆိုတဲ့အခါမှာမြတ်စွာဘုရားကအဲ့ဒီအကြောင်းလေးကိုပြောပြတယ်ဒီမဲကွာရှင်ငယ်ယဟန်တွေကမင်းသိချမ်းသာမှာပဲဆိုတဲ့စကားကိုမင်းစည်းစိမ်တတိယလို့ဒီလိုပြောတာပဲလို့ငါကအဲ့လိုရှောင်းနေကြတယ်ကွာတဲ့အဲ့တော့အလွန်ချမ်းသာမှာပဲဆိုတဲ့စကားဟာဘာကိုယူရပြီးတော့ပြောတာလဲတဲ့အရှင်ဘုရားတဲ့တပည့်တော်ရှင်မင်းဘွားကအခုတော့မချမ်းသာဘူးယဟန်ဘွားဆိုတော့လွတ်လွတ်လပ်လပ်နေလို့ရတယ်လွတ်လွတ်လပ်လပ်သွားလို့ရတယ်ရှင်မင်းဆိုတာကအဆောင်ချက်တွေခေါ်ပြီးတော့သွားရလာရတယ်လွတ်လပ်မှုမရှိဘူးဖေယယဟန်ဘွားကြတော့ပါလေလွင်ဒီခေါ်မှာနေရတယ်အမြဲတမ်းလွတ်လပ်တယ်ဒါကြောင့်ဩယဟန်ဘွားယဟန်ချမ်းသာအမြဲတမ်းမှငင်းအေးတာပဲဆိုတဲ့ရည်ရွယ်ချက်နဲ့အလွန်ချမ်းသာမှာပဲလို့တပည့်တော်ဒီလိုပြောရခြင်းဖြစ်ပါလေဖရာဆိုပြီးတော့ဘိသက်ရဲ့မဟာကပိနမထေရကမြတ်စွာဘုရားကိုလျှောက်တယ်အဲ့လိုလျှောက်တဲ့အခါမှာမြတ်စွာဘုရားကအဲ့ဒီမဟာကပိနကိုအကြောင်းပြုပြီးတော့ဂါထာလေးတစ်ပုဒ်မင်းလိုက်တယ်ဓမ္မပိတိသူခံတိတိဝိပသန္နိနာစေတတာအရိယာပဝေတိတေဓမ္မိတရာဓမ္မတိပန္တိတောဘေကဝေငါယေတရောမြာခြေတာယံတို ဓမ္မပီတိဓမ္မကိုတောက်တုံးတဲ့ပုဂ္ဂိုလ်သည်ဝိပဿနေနာကြည်လင်သောစေတသာစိတ်ထားဖြင့်ဝိပဿနေနာကြည်လင်တဲ့စေတသာစိတ်ထားဖြင့်သူခံချမ်းသာစွာတည်တည်နေရတယ်ဓမ္မထူးကြောင့်ပန္တိတော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်ပန္တိတော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်တရဏီယောညပါဘေကာမဆိုင်အချင်းစီတိုင်းအချင်းစီတိုင်းပန္တိတော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်ဓမ္မတရားမှာအရမတိမွေလျော်လေတော့ဤဟိတိဤသို့ဘဂဝါဘုန်းတော်ကြောင့်မသက်ခင်ဘုရားရှင်ကိုရောမြတ်သည်ဂရေတိကောင်းစွာမဲ့တွေမိတ်ကြတော်မူခဲ့ပါပေတတိအဲ့တော့အရှင်မကပိနသည်ရှင်မင်းဘွားကနေယဟန်ဘွားရောက်လာယဟန်ဘွားရောက်လာပြီဆိုတဲ့အခါမှာတရားဓမ္မတွေအားထုတ်အဲ့ဒီတရားကြောင့်ချမ်းသာလို့သိချမ်းသာတာပဲဆိုတဲ့ဒီစကားလေးပြောရတဲ့ကျိုးတန်နဲ့ပတ်သက်ပြီးတော့အမျက်စွာဘုရားကဒီဂါထာလေးကိုမင်ကြားလိုက်တာဂါထာလေးရဲ့လုံရင်ကတော့တရားရှိတဲ့ပုဂ္ဂိုလ်ကြီးငြိမ်းချမ်းတယ်တဲ့အဲ့တော့စဉ်းစားကြည့်ပေါ့တရားရှိတဲ့ပုဂ္ဂိုလ်ငြိမ်းချမ်းတယ်ဆိုတော့တရားမရှိတဲ့ပုဂ္ဂိုလ်မိတ်တည်းမငြိမ်းချမ်းဘူးလို့ဆိုလို့တယ်တရားရှိမှငြိမ်းချမ်းတယ်တရားမရှိလျင်မငြိမ်းချမ်းဘူးစဉ်းစားကြည့်ပေါ့တရားမရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်နဲ့ရလှုပ်ခြင်းရလှုပ်မယ်ပြောခြင်းရပြောမယ်ကာယကံကိုလည်းမဆောင်သေးဘူးဝစီကံကိုလည်းမဆောင်သေးဘူးတချို့ဘုရားတရားမရှိတဲ့ပုဂ္ဂိုလ်တွေဆိုရင်ဘယ်နဲ့ရနော်ဟာပြောပြောနေသေးခဲกว่าငါတို့လူ့ဘာကြီးရလာတယ်ဟိုကမလှုပ်ရဓာတ်မလှုပ်ရလို့အဲ့ဒီလိုဆောင်စည်းနေမယ်ဆိုရင်ကွာတဲ့လောကကြီးမှာပြောစရာဆိုတာရှိမှမဟုတ်ဘူးတဲ့ပြောပြောနေသေးခဲ့တယ်။အပြောပါကိုကြိုက်တဲ့ပုဂ္ဂိုလ်ကမိသက်ရဲ့ဒီလိုတောင်ပြောကြတယ်။အဲ့ဒီလိုအပြောပါကိုကြဲပြီးတော့ဘာကောင်းမှုမှမလုပ်တဲ့ပုဂ္ဂိုလ်ဟာဒီလိုနဲ့မိသက်ရဲ့ချင်းကြီးဖြုံတီးပြီးတော့နော်အသက်တွေကြီးသွားနောက်ဆုံးဘဝနေဝင်ရင်ရောက်ပြီဆိုတော့လူဆိုတာမိသက်ရဲ့ကိုယ်ပါလေးကိုနည်းနည်းတော့စဉ်းစားကြတာပဲနော်။ငါအခုအသက်30ရှိပြီငါအခုအသက်40ရှိပြီဘာတွေလုပ်ခဲ့ပြီလဲ။မိသားစုတဲ့တာဝန်ကြီးလားပတ်ဝန်းကျင်တွေငါဘယ်လောက်ထိကောင်းမှုတွေလုပ်ခဲ့ပြီလဲဆိုပြီးတော့ကိုယ့်ရဲ့ဘဝဖြစ်စဉ်လေးကိုတော့အနည်းနဲ့အများဆိုလို့ဒါတွေးမိကြတာပဲเนาะအဲကြောင့်မူရဲ့စင်ဝါတွေဆွဲလို့တခါတည်းအဘဝရည်စုံမျိုးတဲ့ပုဂ္ဂိုလ်လည်းမေးသေးရဲ့ကိုယ့်ဘဝကိုမကြည်နဲ့လို့အဲ့ဒီမူရဲ့စေဝါတို့အရက်သေးသောင်းနဲ့ပါလေဒါနဲ့မစ်ဖြောက်ပြစ်လိုက်တာတကယ်တော့ကိုယ့်ရဲ့အာနေချက်ကိုကိုသိတယ်အဲ့ဒါလေးစဉ်းစားလိုက်ရင်ပိဋကတ်ရဲ့သူတို့ကလည်းကိုယ့်ကိုယ်ကိုအားမရတော့အဲ့ဒီအကြောင်းစဉ်းစားပါလေကိုယ့်ကိုယ်ကိုမကျေနပ်တော့အဲ့တော့မထူတော့ပါဘူးကွာဆိုပြီးတော့အဲ့ဒါလေးအကုန်မိသွားအောင်ဆိုပြီးတော့အယက်သေးစားတို့မူရဲ့စေဝါတို့တုံးဆွဲကြတာနော်အဲ့တော့ဆိုရင်ကလူဆိုတာကိုယ့်ဘဝရဲ့အနေထားကိုယ့်ဘဝအခြေအနေဒါအကဲခတ်ကြတာပဲအဲ့လိုကဲခတ်တဲ့အခါမှာကိုယ့်ရဲ့အာနေချက်ကိုတွေးပြီးဆိုတဲ့အခါမှာစိတ်ချမ်းသာမှုရှိတော့အဲကြောင့်လောကမှာတရားရှိမှငြိမ်းချမ်းတယ်ဆိုတာအဲ့ဒါပြောတာအဲ့တော့ကိုယ့်ဘဝကိုအခုပြန်ပြီးတော့တွေးကြည့်လိုက်ပေါ့အဲအသက်ငယ်ငယ်တုန်းကလည်းငါဘယ်လိုနေခဲ့လဲဟောအခုချိန်မှာကငါဘယ်လိုနေတုန်းပဲအဲ့တော့ကိုယ့်ကိုယ်ကိုစဉ်းစားလိုက်တဲ့အခါမှာကိုယ့်ရဲ့အာနေချက်ကိုယ့်ရဲ့အာသာချက်ကိုလုခဲ့တဲ့အလုပ်တွေကောင်းတာတွေလည်းလုခဲ့တယ်မကောင်းတာတွေလည်းလုခဲ့တယ်အဲ့ဒါတွေပြန်တွေးလိုက်တဲ့အခါမှာကောင်းတာတွေလုတ်ခဲ့တာတွေပြန်တွေးလိုက်ရင်စိတ်ထဲမှာပီတိဖြစ်ပြင်မဲ့မကောင်းတဲ့လူရတဲ့ပြန်တွေးလိုက်ရင်ဘိသေးရေပီတိဆိုတာဖြစ်သေးလားပုထုဇဉ်ဆိုမှတော့ကောင်းတာရောမကောင်းတာရောအကုန်လုံးလုတ်ခဲ့တယ်နော်အကုသိုလ်ကင်းတဲ့ပုဂ္ဂိုလ်ဆိုတာပုထုဇဉ်လောကမှာရှိရလားမရှိပါဘူးအနည်းနဲ့အများဒါပဲกว่าတယ်နော်တချို့ကတော့လွန်လွန်ကဲကဲဒုစိတ်တွေလုတ်တယ်ပေါ့တချို့ကတော့နည်းနည်းပါးပါးလောက်ပဲလုတ်တယ်ပေါ့အဲ့တော့ကိုယ့်ရဲ့အကြောင်းကိုပြန်တွေးလိုက်တဲ့အခါမှာကောင်းတာတွေလုပ်ခဲ့တာတွေဒါလေးပြန်တွေးလိုက်ရင်ကိုယ့်ကိုယ်ကိုကျင့်နဲ့ပြီမဲ့မကောင်းတဲ့လုပ်ရက်တွေကိုလုပ်ခဲ့တဲ့ဒုစရိုက်တွေဒါလေးပြန်တွေးလိုက်ရင်ဘယ်သေးကိုယ့်ကိုယ်ကိုပါလေအာမရတော့နော်ကုတ်ကုတ်ဆဆိုတာအဲ့ဒါပြောတာနောင်တရတယ်နောင်တရတယ်ဆိုတာဘယ်သေးအဲ့ဒါမကောင်းတာလုပ်လို့မို့လားမလုပ်တဲ့နာတွေလုပ်ခဲ့တယ်မပြောတဲ့နဲ့စကားတွေပြောခဲ့တယ်ဆိုရင်အော်ငါဘာကြောင့်လုတ်ခင်းမိပါလေငါဘာကြောင့်ပြောခင်းမိပါလေဆိုပြီးတော့ကိုကိုကပိတ်သက်ရယ်နော်ဟိုပြောမယ်ဆိုတော့အပြစ်တင်တာပေါ့အဲ့ဒါကိုစပြေကအတ္တနုဝါဒ သူများဆွဆွဲတယ်ဆိုတာနောက်မှဆွဆွဲတာတဲ့အရင်ဆုံးကိုယ့်ကိုယ်ကိုဆွဆွဲတာတဲ့ဒုစရလုတဲ့ပုဂ္ဂိုလ်တွေဘိသက်ရဲ့ကိုယ့်ကိုယ်ကိုအရင်ဆုံးဆွဆွဲတယ်ဒီအလို့ကမကောင်းဘူးဆိုတာသိတဲ့ဘိသက်ရဲ့မဆောင်စည်းနိုင်လို့ကိုယ့်ရဲ့စန္ဒကိုမလွန်ဆန်နိုင်လို့လုတ်ကြတာမကောင်းဘူးဆိုတော့ဗါတယ်သိတယ်လုတ်ပြီးတော့မှငါမှားပါပြီကွာဆိုတာဘိသက်ရဲ့ညစိုးတော့လည်းမကောင်းဘူးဆိုတာသိတယ်ဘာဖြစ်လို့လွန်ကျူးတာလဲကိုယ့်ရဲ့စန္ဒကိုဗါလေမလွန်ဆန်နိုင်လို့အဲ့တော့မကောင်းမှုလည်းလုပ်ပြီးဆိုဟာငါဘာကြောင့်လုပ်မိပါလဲဆိုပြီးတော့ဒီလိုပါလေနောင်တရသွားတယ်အဲ့တော့နောင်တရရဲဆိုတာဘယ်တည်းကောင်းတာလို့လို့ရတာမဟုတ်ဘူးမကောင်းတာလို့လို့နောင်တရတာဒါကြောင့်တရားရှိမှငြိမ်းချမ်းတယ်ဆိုတာအဲ့ဒါပြောတာတရားရှိမှငြိမ်းချမ်းတယ်ဆိုတော့တရားမရှိတဲ့ပုဂ္ဂိုလ်ဒုစရိုက်တွေလုပ်နေတဲ့ပုဂ္ဂိုလ်ဒီဘယ်တည်းမငြိမ်းချမ်းဘူးအဲ့ဒါကိုမြတ်စွာဘုရားကဒီခါတာလေးနဲ့ပြောပြနေတာဓမ္မပိတိဒုက္ခတိတိဝိပသန္ဒီနာစေတတာဓမ္မပိတိဓမ္မကိုတောက်သုံးနေပုဂ္ဂိုလ်သည်ဝိပသန္ဒီနာကြည်လင်သောစေတတာစိတ်ထားဖြင့်ဓမ္မနှင့်နေတဲ့ပုဂ္ဂိုလ်ဓမ္မကိုတောက်သုံးတဲ့ပုဂ္ဂိုလ်သည်ဘိဒ္ဒရဲ့သူ့ရဲ့စိတ်ကလေးကကြည်လင်နေတဲ့ဘာဖြစ်လို့ကြည်လင်တာလဲကောင်းတာတွေလုပ်ခဲ့လို့ကိုလုပ်ခဲ့တဲ့အလှူဒါနတွေကိုလုပ်ခဲ့တဲ့သီလကောင်းမှုတွေကိုယ်လုပ်ခဲ့တဲ့ဘာဝနာကောင်းမှုတွေပြန်တွေးကြည့်လိုက်ပေါ်စိတ်ထဲမှာကျေနပ်တယ်။ဘာဖြစ်လို့ကျေနပ်တာလဲဆိုတော့ကောင်းတာတွေလုပ်ခဲ့လို့ကောင်းတာတွေလုပ်ရစိတ်ကကျေနပ်လေစိတ်ကကျေနပ်လေဒီစိတ်ကလေးကကြည်လင်နေပဲအဲ့ဒီကြည်လင်သောစိတ်နဲ့နေရင်ဘဝဟာချမ်းသာတယ်ဝိပဿနာနေနာကြည်လင်သောစိတ်ထားဖြင့်ဒုက္ခသေးသည့်ချမ်းသာစွာနေရတယ်။ဘာကြောင့်လဲကောင်းမှုလုပ်လို့ကောင်းမှုလုပ်ရင်စိတ်ကြည်လင်နေဆိုတော့မကောင်းမှုလုပ်ရင်ဘယ်တည်းရဲ့စိတ်မကြည်လင်တော့အဲ့ဒီမကြည်လင်တဲ့စိတ်နဲ့နေကြည့်ဘဝကပါလေမငြိမ်းချမ်းဘူး။ဒါကြောင့်ဓမ္မကိုတောက်သူ့မှဘဝဟာငြိမ်းချမ်းနေဓမ္မမရှိဘူး။တရားလက်ကံမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကဘိသက်ရဲ့နောက်ဆုံးဘဝနေဝင်ချိန်မှာကိုယ့်ကိုယ်ကိုတွေးပြီးတော့နောင်တရတယ်တဲ့။တခါကြီးတယောက်ဆိုရင်စီစဉ်ဥစ္စာတွေပြည့်စုံပါလေ။ຢာတို့လည်းထိုက်တက်လောက်ရှိပါတယ်။ဒါပေမဲ့အတောက်စားရင်းနဲ့အချိန်ကုန်အဲ50လောက်မှာယောဂတစ်ခုကြောင့်ဘိဒ္ဓရဲ့ဆေးရုံရောက်သွားသူယောဂလည်းကုလို့မရတဲ့ယောဂဆိုတော့ပြောရှာတယ်ငါမသိချင်းသေးဘူးကွယ်တားရည်သမီးတွေဆွေတွေမျိုးတွေကိုပြောပြတယ်ငါမသိချင်းသေးဘူးငါဘာမှကောင်းမှုဆိုလို့မေမေရရမလုပ်ခရသေးဘူးဗာမေလာမေစမ်းမေတောင်းမေပြောမေပါမေဒါရည်နဲ့ငါဒီအချိန်ကုန်ခဲ့တယ်ကောင်းမှုဆိုလို့မေမေရရမလုပ်ခရသေးဘူးဒါကြောင့်ငါမသိချင်းသေးဘူးအဲ့ဒီစကားဘာကြောင့်ပြောတာလဲဆိုရင်နောင်တကြောင့်အဲ့ဒီနောင်တဘာကြောင့်ရမကောင်းမှုလုပ်ခဲ့လို့အဲ့ဒီနောင်တဘာကြောင့်ရကောင်းမှုတွေမလုပ်ခဲ့လို့မှမကောင်းမှုဆိုလို့မေမေရရမရှိသေးဘူးငါမသိချင်သေးဘူးကွအဲ့ဒီလိုပြောနေတဲ့ဇာကပဲဘိသက်ရဲ့တိမ်မင်းကခေါ်သွားတယ်တိမ်မင်းခေါ်ပြီးဆိုရင်ဘိသက်ရဲ့ညင်းလို့ရရဲ့လားအဲ့ဒါလေးကိုလည်းဘိသက်ရဲ့တွေးထားရမယ်နော်ဘုန်းကြီးတို့တက္ကະတက္ကမတို့အခုရှင်တန်ခွင့်ရတယ်ဆိုတော့အဲ့ဒါသေမင်းကမခေါ်သေးလို့ဗျာနော်သေမင်းနာကိုင်ပေးတဲ့နောက်ကနေလိုက်သွားရမှာပဲငါကုသိုလ်တွေမလုပ်ရသေးလို့နေပါအောင်ဆိုပြီးတော့ဒီလိုဘိသက်ရဲ့ဓာစီလို့မရဘူးဒါကြောင့်ရှင်တန်နေတဲ့အခိုက်တန့်လေးကိုတန်ဖို့ထပ်တက်ဖို့လိုတယ်နော်ဒီလူရဲ့ဗီဇကလည်းဘိသက်ရဲ့လွန်သွားမှတန်ဖို့တည်တာဗျာရနေတဲ့အခိုက်တန့်မှာတော့သိပြီးတော့တန်ဖို့ရမှာလေမသိချင်ဘူးနော်ဒါလေးကိုဘိသက်ရေမကြမ်းကြစဉ်းစားရတယ်။အော်ငါရှင်းတန်နေလို့ပါလေဒီကောင်းမှုတွေလုတ်ခွင့်ရတာ။သေမြတ်သေးသွားမယ်ဆိုရင်လုတ်ခွင့်မရတော့ဘူး။အဲ့တော့ငါရဲ့ရှင်းတန်ခြင်းဟာအော်တန်ဖို့ဖြတ်လို့မရပါလား။ငါခုရှင်းတန်နေတယ်။သိကံကောင်းတာပဲလို့ဘိသက်ရေစဉ်းစားတဲ့ပုဂ္ဂိုလ်မတန်နေတယ်နော်။ငါအသက်ရှင်နေတယ်ဟိ။ကံသိကောင်းတာပဲ။တခါကြီးတွေးဘူးလား။အော်ဒီကနေ့တော့ပါလေငါရှင်းတန်နေတယ်။ရှင်းတယ်လို့ပါလေဒီကောင်းမှုတွေလှုပ်ခွင့်ရတာသေမြန်းသေသွားရင်ငါလှုပ်ခွင့်မရတော့ဘူးဟောရှင်းတန်ခြင်းရပါလေတန်ဖို့ပေါ့အဲ့တော့သေမြင့်ကဘိသက်ရဲ့အချိန်မရကိုပါလေခေါ်နိုင်တယ်ဆိုတာလေးကိုဒါလေးစဉ်းစားမိရင်ရှင်းတန်ခြင်းရတန်ဖို့ကိုသိတယ်နော်ခုနကတကာကြီးလိုလိုမဖြစ်စင်းနေဘူးငါမသေးခြင်းသေးဘူးကွာကောင်းမှုဆိုတော့မေမေရရမလို့ရသေးလို့ဒါကြီးမဲ့ဘိသက်ရဲ့မရပါဘူးသေမြင့်ကခေါ်သွားတာပဲအဲ့ဒါဘာကြောင့်လဲဆိုရင်ဘိသက်ရဲ့ကောင်းမှုမလုပ်ခဲ့လို့ပေါ့နော်။အဲကြောင့်တရားမရှိရင်မငြိမ်းချမ်းဘူးဆိုတာအဲ့ဒါပြောတာ ဓမ္မပိတိဒုက္ခတိတိဝိပါတဏိနာစေတတာအရိယဘဝေတိတေဓမ္မေတရဓမ္မတိပန္တိတော်ဓမ္မပိတိဓမ္မကိုတောက်သုံးနေပုဂ္ဂိုလ်သည်ဝိပါဒံနေနာကြည်လင်သောစေတသာစေတဖြင့်ဒုက္ခချမ်းသာစွာတည်တည်နေရတဲ့ဓတမတို့ကြောင့်ပန္တိတော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်တရဏီယောညပါဘေခမဆိုင်အချင်းစီတိုင်းအချင်းစီတိုင်းပန္တိတော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်ဓမ္မီတရားမှရမတိမွေလျော်လျော်ဤဤတည်ဤသောဘဂဝါဘုန်းတော်ကြောင့်မသိခင်ဘုရားရှင်ကိုယ်တော်မြတ်သည်ကရေတိကောင်းစွာမဲ့သွေမိန့်ချတော်မူခဲ့ပါပေတတိအရှင်မကပိနယဟန္တာဘာတရားကိုအဓိကအထုတ်လဲအာနာပါနကမ္မထံအလုံးသိပါတယ်ဝင်လေထွက်လေစုမှတ်တဲ့ကမ္မထံကိုဒါအာနာပါနကမ္မထံလို့ခေါ်တယ်အဲ့ဒီကမ္မထံကိုအထုတ်သည့်အတွေ့အရှင်မကပိနဘိသက်ရဲ့ယဟန္တာဖြစ်သွားအဲ့ဒီအရှင်မကပိနနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကမိန်တယ်တဲ့ချက်သားတို့တဲ့ဒီကပိနဘယ်နေရာမှာပဲနေနေဘယ်နေရာပဲရောက်ရောက်ခန္ဓာကိုလှုပ်ရှားတာတွေခန္ဓာကိုရင်းတာတွေမင်းတို့တွေ့ဘူးလားတဲ့ယဟန်ကြီးကိုမေးလိုက်တာမြတ်စွာဘုရားကအရှင်မရတဲ့အလွန်ငြိမ်တဲ့ကိုယ်တော်ပဲဖျားတရားနာလဲငြိမ့်နေတာပဲ။သွားရင်လာရင်လည်းတခါလေမျက်လာလေးချပြီးတော့အလွန်ငြိမ့်သက်တယ်ဗျာ။ခန္ဓာကိုယ်ရိမ့်ညိုင်နေနော်လှုပ်ရှားတယ်ဆိုတာတပည့်တော်မတွေ့ဘူးဗျာ။ချက်သားတော့အဲ့ဒါဘာကြောင့်လဲသိလားတဲ့။မသိပါဗျာ။အေးမှတ်ထားကြ။အာနာပါနာကြောင့်။ဒါပါပြောတာလေဆိုရင်မိသက်ရအာနာမနာကမ္မထံကိုစီးဖြတ်တဲ့ပုဂ္ဂိုလ်ဒီတမာရီအာကောင်းတယ်လို့ဆိုလိုတယ်။သမารီအာကုံမငြိမ်းနာမို့လားသမารီမရှိရင်ဘိသက်ရဲ့စိတ်ကဘာဖြစ်နေရောက်ရက်ခန့်နေတကယ်တော့လူလှုပ်တယ်ဆိုတာစိတ်လှုပ်လို့ဗျာလူငြိမ်းတယ်ဆိုတာလည်းပါလေစိတ်ငြိမ်လို့ပဲနော်ဒီစိတ်လေးငြိမ်ဖို့တယ်ဘိသက်ရဲ့သမารီအာကုံရမယ်သမารီအာကုံတဲ့ပုဂ္ဂိုလ်ဒီခန္ဓာကိုယ်ပါလေငြိမ်းနေအိန္ဒိရရတယ်ပေါ့ခြေသားတို့ကပိနခန္ဓာကိုယ်လှုပ်ရှားခြင်းရင်းရခြင်းမရှိဘူးဆိုတာအဲ့ဒါအာနာပါနာကြောင့်ကွာအရှင်မယားမင်းရှိပါဖေ။ဒါနဲ့မြတ်စွာဘုရားဒီအာတမနရဲ့အကျိုးကျေးဇူးပေါ့အဲ့ဒါလေးကိုမိတ်ဘိက္ခဝေငါယေသတော်များခြေတာယံတို့အာနာပါနတ္တတိသမာဓိတာအာနာပါနာကမ္မထံကိုဘာဝိတတပွားများသည့်အဖြစ်ကြောင့်၎င်းဘဟုလိင်္ဂတချိန်မှများစွာပြုလုပ်သည့်အဖြစ်ကြောင့်၎င်းဘာဝိတတံပွားများသည့်အဖြစ်ကြောင့်တလကောဘဟုလီကတ္တကြိမ်ပါများစွာပြုလုပ်သည့်အဖြစ်ကြောင့်တလကောကာယတဟောရိကိုခန္ဓာဤအိဉ္စီတတံဝါတုံလုပ်သည့်အဖြစ်သည်၎င်းဖန္ဒီတတံဝါရိမ့်ရိုင်းသည့်အဖြစ်၎င်းနေဝဟောတိမဖြစ်ပါ၏စေတံတသင်းဤအိဉ္စီတတံဝါတုံလုပ်သည့်အဖြစ်သည်၎င်းဖန္ဒီတတံဝါရိမ့်ရိုင်းသည့်အဖြစ်သည်၎င်းနာဟုတ်ဒီမဖြစ်ပါဘဲစိတ်သားတို့မှတ်ထားကြအာနာပါနကမ္မထံကိုစိဖြန့်တဲ့ပုဂ္ဂိုလ်ဒီခန္ဓာကိုယ်လည်းငြိမ့်တယ်စိတ်လည်းငြိမ့်တယ်ဘာဖြစ်လို့ငြိမ့်တာလဲတမာရီအာကောင်းလို့ဒါဆိုရင်တမာရီထူထောင်မဲ့ပုဂ္ဂိုလ်ဒီဘိသက်ရဲ့ဒီကမ္မထံဟာအသိလျော်ဆုံးပဲဆိုပြီးတော့ဒီစကားကိုကြည့်ရင်ဒီလိုကောက်ချက်ချလို့မရဘူးလားဒါ့အပြင်ဒီကမ္မထံမှာဒီကမ္မထံအထုရမယ်လို့တော့မဆိုလိုဘူးเนาะဒါလေးတော့ပိဋကရဲ့နတ်လျက်ထာကိုယ့်ရဲ့စိတ်ဆန္ဒကိုကြည့်ပြီးတော့ဒါလေးတော့လိုက်ဖက်တယ်ဒါတော့မဖြစ်ဘူးဆိုပြီးတော့ဒါတော့ကိုယ့်အခြေအနေကိုယ့်အကူသုံးသပ်ရတာเนาะအဲ့တော့အာနာပါနကမ္မထံစီးဖြန့်တဲ့ပုဂ္ဂိုလ်ဒီတမာရီအာကောင်းတယ်လို့ဆိုလိုတယ်ဘလို့စီးဖြန့်မလဲဝင်လေထွက်လေအာယုန်နမဲလေးကိုကိုယ်စိတ်လေးပို့လိုက်စိတ်မငြိမ်ဘူးဆိုရင်ပိဋကရဲ့ကဏ္ဍနာနီးတဲ့ရေတွက်ပြီးတော့အာထုတ်တယ်နော်ကဏ္ဍနာနီးလို့ခေါ်တယ်ဝင်လေထွက်လေတဲ့ဝင်လေထွက်လေနဲ့ဝင်လေထွက်လေသုံး30ထိပေါ့ဗျာနော်30ထက်တော့ကြိုလို့မရအောင်ဒါမှမဟုတ်5အောက်လေရောက်လို့မရအောင်ဝင်လေထွက်လေတဲ့ဝင်လေထွက်လေနဲ့ဝင်လေထွက်လေသုံးဝင်လေထွက်လေလေဝင်လေထွက်လေ5ဒါလောက်နဲ့ရထိုင်နေရအဲ့လောက်နဲ့အမရဘူးဆိုရင်30ထိတက်ပေါ့ အဲ့တော့ရေတွက်ပြီးတော့အထုံရင်ဘိသက်ရဲ့ကိုယ့်ရဲ့စိတ်ကလေးကဒီအာယုံမှငြိမ့်နေတယ်တဲ့။ဘာကြောင့်လဲရေတွက်ပြီးတော့အထုံလို့တဲ့။အဲ့ဒါကိုဘာပြောလဲဂဏနာတိလို့ခေါ်တယ်။ဘယ်ချိန်ထိအထုံရမှလဲဆိုရင်တတ်မှတ်ချက်တော့မရှိဘူး။ကိုယ့်ရဲ့စိတ်ကလေးငြိမ့်တဲ့အချိန်ထိပေါ်ဗျာ။ဒါတော့ကိုယ့်ဟာကိုသိရမယ်ပေါ့။မငြိမ့်သေးဘူးဆိုရင်ဘိသက်ဂဏနာတိကိုဆက်လက်ပြီးတော့အထုံ။ဂဏနာဆိုတာပါဠိလို့မြတ်မလို့ဆိုတော့ရေတွက်ပြီးတော့အာထုတ်တယ်နော်ဝင်လေထွက်လေတဝင်လေထွက်လေနှစ်တကားကြီးတွေအာထုတ်ဖူးလားအတ္တမာရီအာကောင်းရင်တော့ပိဿယမလို့ဘူးနော်တမာရီမရဘူးဆိုရင်ပြောတာအတန်တွေကစုညာနေတာတွေပေါ့နော်အတခါတည်းကကိုယ့်ရဲ့စိတ်ကလည်းဟာလူမွေးကိစ္စစီးပွားရေးကိစ္စတွေကြောင့်အဲတောကတွေနှိမ့်ဆက်နေတာမျိုးပေါ့အဲ့ဒီလိုပိဿယအပူတွေနှိမ့်ဆက်ပြီးဆိုရင်စိတ်ကနောက်ဆန်တင်းနော်အဲ့လိုနောက်ဆန်တင်းနေဒီအာယုံပေါ်မှာစိတ်ကိုပါလေတင်လို့မရအောင်တင်လို့မရရင်ပါလေရေတွက်ပြီးတော့အာထုတ်ဝင်လေထွက်လေတဲ့ဝင်လေထွက်လေနှစ်ဆိုပြီးတော့ဒါကိုပိဋကဆုဆက်ပြီးတော့မှတ်ပါဒါဆိုရင်တမာတိရလာလိမ့်မယ်အတိုင်းဒါတော့ပိဋကရဲ့ကိုယ်ပေါ်မှာမူတည်တယ်เนาะတဏှာကြီးအထုတ်ရမယ်နှစ်နိုင်အထုတ်မရှိဘူးအဲအဲ့ဒီလိုရေတွက်လို့သမารိရသွားပြီဆိုရင်ပိဿရဲ့နောက်ဆုံးဝင်လေထွက်လေကိုငြိမ်သွားအောင်ရှုရဘယ်လောက်ထိငြိမ်အောင်ရှုရမလဲဆိုရင်ပိဿရဲ့ဝင်လေထွက်လေရှိကိုရှိသေးရဲ့လားလို့အဲဒီလောက်ထိအောင်ရှုရမယ်ရှိတော့ရှိရနော်ဝင်လေထွက်လေကတော့ရှိနေတယ်မတည်မချင်းရှိနေတာကိုဗျဒါပေမဲ့စိတ်ထဲမှာရှိကိုရှိသေးလားလို့ဒီလိုတောင်ဖြစ်သွားတယ်ဘာကြောင့်လဲသမာရိအာကောင်းလို့နော်တမာရီအားကောင်းမှုဆိုဘိတ်တိုင်အဲ့တိုင်းကိုဖြစ်သွားတာရှိတော့ရှိတာပေါ့ဗျာမရှိရင်သေးမှာပေါ့ဟုတ်တယ်မလားဒါပေမဲ့ရှိပြီမဲ့လည်းပါလေရှိမှမတိရတော့အောင်ဒီလိုဖြစ်သွားတယ်ဝင်လေထွက်လျာငြိမ်နေလို့ခုနကပြောခဲ့ပြီအဲဒီယုတ်တရားကြီးငြိမ်နေဆိုတာပါလေစိတ်ကငြိမ်လို့ပဲအဲစိတ်ငြိမ်နေဆိုတာလည်းပါလေတမာရီအားကောင်းလို့ပဲတမာရီအားကောင်းနေဆိုတာလည်းပဲဒီအာယုံပေါ်မှာကုစိတ်ကလေးကကပ်နေလို့ပဲဘလို့မှဒီအာယုံမော်နော်တင်လို့မရဘူးဆိုရင်တော့ရေတွက်ပြီးတော့ရှုမလိုက်ရေတွက်မှကိုယ်စိတ်ကလေးတမာရီရသွားပြီဆိုရင်ဘိသက်ဒါလေးကိုအဲဝင်လေထွက်လေဝင်လေထွက်လေဆိုပြီးတော့မရေတွက်ဖက်နဲ့ကိုယ့်အကူရှုပေါ့ဘလောက်ထိရှုရမှာလဲဒီဝင်လေထွက်လေရှိကိုရှိသေးရလားအဲ့လောက်ထိဟောဘိသက်ရေနော်ငြိမ်သက်သွားအောင်ရှုရမယ်တဲ့အဲ့ဒါကိုဘိသက်ရေဒါအာနာပါနာကိုတမထအနေနဲ့ရှုတာပဲရှိတယ်နော်ဝိပဿနာအဆင်မရောက်သေးဘူးဝိပဿနာဆိုတာကယုတ်တရားနန္တရားဖြစ်ခြင်းသဘောပြည့်ခြင်းသဘောဒီအထည်အောင်ပါလေသူကမှတ်ရတာအခုသမထရှုမှတ်ပြီဆိုရင်ယုတ်တရားတွေနန္တရားတွေအနိစ္စတွေဒုက္ခတွေသိเสียလို့လားမလို့ဘူးစိတ်ကလေးပါလေငြိမ်ဖို့ပဲစိတ်ငြိမ်မှလည်းတမာရီအာကောင်းမှာတမာရီအာကောင်းမှလည်းဉာဏ်ထက်မြက်တယ်တမာဟိတောယထာဘူတံပဇာနာတိသမารီအမကောင်းမှုဆိုရင်ဘိသက်ရဲ့ဒီဉာဏ်ပညာမထင်မြက်ဘူးဒီဉာဏ်ကမထင်မြက်ရင်ဘိသက်ရဲ့ယုံနယ်ဆိုရလဲသိစရာအကြောင်းမရှိဘူးဖြစ်ခြင်းသဘောပြည့်ခြင်းသဘောဆိုရလဲဘိသက်ရဲ့မြင်စရာအကြောင်းမရှိဘူးအဲ့ဒီလိုသိဖို့ဉာဏ်ထင်မြက်ရမယ်အဲ့ဒီဉာဏ်ထင်မြက်ဖို့အတွက်သမารီအကောင်းအောင်အဲ့ဒီသမารီအကောင်းဖို့အတွက်ဝင်လေထွက်လေဒီအာယုံလေးကိုပဲစုဆက်ပြီးတော့မှတ်ရမယ်ဟောဝင်လေထွက်လေယုတ်တရားဘာကိုထိသွားလဲနှာသီးပြားလေးကိုထိသွားတယ်။ဟောထိเสียရဒါလေးကလည်းယုတ်တရားပဲ။ဟောအဲ့ဒါလေးထိတော့ထိမှန်းသိတယ်။ဝင်လေထွက်လေယုတ်တရားထိเสียရလေးကယုတ်တရားသိတဲ့စိတ်လေးကနန္တရား။ဩယုတ်တရားနန္တရားဒီသုံးချက်ပဲတွေ့ရပါလား။ဘယ်မဲ့လဲတတ်တယ်ဟော။ဘယ်မဲ့လဲငါဘယ်မဲ့လဲသူ။ဩငါဆိုတာရှာလို့မရဘူး။ဖြစ်ပြီးရင်ပြက်သွားတယ်ကဲပြက်ပြီဆိုရင်ဘိသက်ရဲ့ဘာရှိသေးလဲဘာမရှိရင်တုံညာဒါမှမဟုတ်ဘုန်းကြီးတို့ကတုံညာကိုငါလုံနေကြတယ်တုံညာတော်လောကံအဝိခတ်တုလောကံလောကကြီးကိုတုံညာတော်တုံညာအဖြစ်အဝိခတ်တုမြင်အောင်ကြည့်ရမယ်တကယ်တော့ပုံရိပ်လေးတွေပဲအရေးဆိုတာတကယ်ထင်ရှားရှိရဲ့လားတကယ်တော့ပုံရိပ်လေးတွေဒါယောက်ျားပဲဒါမိန်းမပဲဒါဘုန်းကြီးပဲဒါယောဂီပဲပုံရိပ်လေးတွေပဲ ။ဘာကြောင့်လဲဖြစ်ပြီးရင်ပြည့်ရတယ်။အပြည့်တယ်ဆိုမှတော့ဘိသေးဘာမှရှိတော့ဘူး။မရှိရင်တုံညလေ။အဲ့ဒီတုံညကိုဘုန်းကြီးတို့ကငာလုံနေကြတယ်။အဲ့ဒါကိုဘာပြောလဲတက္ကာယဒိဋ္ဌိယင်ဝလှန်ဆူးရင်အဲ့ဒီလှန်ကိုဘာလဲဇွဲနှုတ်ရတယ်လို့ပဲကိုယ်ရင်ထဲမှာဘာရှိတယ်တက္ကာယဒိဋ္ဌိရှိတယ်အဲ့ဒါငာဇွဲတကယ်တော့ငါဆိုတာရှိရလားအခုကြည့်လေဝင်လေထွက်လေဒါလေးကိုဆက်ပြီးတော့ကြည့်လိုက်စမ်းဘိသေးဝင်လေထွက်လေဒီယုတ်တရားထိစရာလေးဒီယုတ်တရားသိတဲ့စိတ်ဒီနန္တရားဒီ၃ချက်ပဲရှိတယ်ယုတ်တရားနဲ့နန္တရားဒီ၂မျိုးပဲရှိတယ်အသေးသေးခွဲလိုက်တော့၃ချက်ပေါ့အနှစ်ချုပ်ပြောရင်တော့၂ချက်ပေါ့ဝင်လေထွက်လေလည်းယုတ်တရားပဲထိစရာလေးကလည်းယုတ်တရားပဲသိတဲ့စိတ်ကတော့နန္တရားဒီလိုသိအောင်ရွှေ့ရင်တော့ဘိသေးဒါပါလေဝိပဿနာဝင်လေထွက်လေဝင်နဲ့ထွက်တိုင်းထိတာလေးကိုသိနေတယ်ဒါလေးပဲစိုက်ပြီးတော့ရှုနေတယ်ဆိုရင်တော့ဒါပါလေသမထာဒါလေးလည်းဘိသေးရေနော်နားလေအောင်လေ့လာသမထာသည်စိတ်ငြိမ်ဖို့တမာရိရဖို့ဝိပဿနာသည်ဖြစ်ခြင်းသဘောပြခြင်းသဘောယုတ်တရားနန္တရားသိဖို့ဒါမဲ့သမထသည်ဝိပဿနာရဲ့အထောက်အကူ။သမာဓိအားကောင်းမှဉာဏ်ထက်မြက်တယ်လို့ပြောခဲ့ပြီလေ။ဉာဏ်ထက်မြက်ဖို့အတွက်သမာဓိကအထောက်ပံ့ပေးတယ်။အဲ့ဒီသမာဓိအားကောင်းဖို့အတွက်သမထကိုရှင်းရတာ။ဘုရားကုံတော်ပေါင်းများတယ်သမထပဲ။မေတ္တာပို့တယ်သမထပဲ။ဝင်လေထွက်လေဝင်လေထွက်လေဒါတစ်ခုတည်းဆက်ပြီးတော့ရှုတယ်သမထပဲ။အဲ့ဒီကနေတဆင်းဩဝင်လေထွက်လေဖြစ်လိုက်ပြလိုက်ပဲထိတိစိတ်ဖြစ်လိုက်ပြလိုက်ပဲဒီလိုရှုရင်တော့ဘယ်သက်ရဘာဖြစ်သွားမလဲဝိပဿနာအရှင်မဂ္ဂဗိနဘေနယရောဘေနဘေဘိသက်ရထိုင်ရဟာခန္ဓာကိုလှုပ်ရှားတဲ့ရည်ရည်နဲ့မရှိဘူးအဲ့ဒါဘာကြောင့်လဲဒီအာနာပါနကမထမ်းကြောင့်ချက်သားတို့ခန္ဓာကိုငြိမ်ဖို့အတွက်အိစီတတံဝါဖန္ဒီတတံဝါတုံလုံးတည်းရင်မရှိဘူးစိတ်တတဒီစိတ်အိစီတတံဝါဖန္ဒီတတံဝါလှုပ်ရှားတဲ့ရင်းရဲ့မရှိခြင်းစီဘာကြောင့်လဲဆိုရင်ဒီအာနာပါနကမထမ်းကြောင့်ပဲတဲ့အဲကြောင့်မဟာကပိနကိုကြည်ကြဟေအလွန်ငြိမ့်နေกว่าအဲ့ဒါအာနာပါနရဲ့စွန့်ကြီးပဲဆိုပြီးတော့မြတ်စွာဘုရားကအမိန့်ရှိလိုက်တယ်အဲ့တော့အာနာပါနရဲ့အကျိုးကျေးဇူးပေါ့ဒါလေးကိုဘုန်းကြီးကပြောကျင်တာအာနာပါနရဲ့အကျိုးကျေးဇူးစီဘာလဲတမာရီအားကောင်းတယ်ဒါလေးကိုပြောကျင်တာတမာရီမရဘူးဆိုရင်ရေတွဲပြီးတော့ရှုရေတွဲလို့တမာရီရပ်သွားပြီဆိုရင်ပိဋကတ်ရဲ့ဝိပဿနာဘက်ကိုကူးလိုက်ဘလို့ကိုရမှာလဲဝင်တိုင်းထွက်တိုင်းနာသီးပြားလေးကိုထိထိသွားတယ်ထိသိတရီပေါ့နော်အဲ့ဒါလေးကိုဘိသေးရညံနဲ့ကြိတ်လိုက်တဲ့အခါမှာအော်ဖြစ်တာတွေပြက်တာတွေအဲ့ဒီထိကိုပါလေရောက်အောင်ရှုမှပါလေဝိပဿနာအရှင်မကပ္ပိနယဟန္တာဖြစ်ချင်းသည်ဒါအာနာပါနကြောင့်ပဲတဲ့တမာရီအားကောင်းတယ်နော်ဒါဒီမဲ့လားဆိုတာဘိသေးရမကသေးဘူးတဲ့ဟုတ်ရင်အာနာမနာကမ္မဋ္ဌာန်းကိုရှင်းပြရင်တဲ့တက်တန်းကိုလည်းအတိအကျသိနိုင်တယ်ဘလို့သိနိုင်တာလဲဆိုရင်ဘိသက်ကြီးရှင်တော်ကယဟန္တာမထေရတပါဥပုနေဥပုပ်ပြုတ်တယ်လူတွေမှာဥပုပ်ဆောင်းတာပေါ့ဘုန်းကြီးတို့ယဟန်တော်များလည်းဘိသက်ကြီးဥပုပ်ပြုတ်ရတယ်ဥပုပ်ဆောင်းတယ်လို့တော့မခေါ်ပါအောင်ယဟန်တော်များဥပုပ်ပြုတ်တယ်တိမ်ထဲမှာဝင်ပြီးတော့ယဟန်တော်များတွေသတ်မှတ်ထားတဲ့စီကံသိခါဖို့เนาะစီကံတွေကိုအဲ့ဒါကိုရွတ်ဖတ်ပြရတယ်ဒီစီကံတွေလွန်ကျူးရင်အပြစ်သိမ့်မှာဆိုလို့တတိပေးသောအဖြစ်ပေါ့အဲ့ဒါကိုတပားရင်ရွတ်ပြတော့ကျန်တဲ့ယဟန်တွေကအားလုံးအဲ့ဒါလေးကိုเนาะနာယူမှတ်သားရတယ်အဲ့ဒါကိုဘာပြောလဲဆိုရင်ဥပုပ်ပြုတယ်တဲ့တိမ်ထဲမှာဝင်ပြီးတော့လာပြီးလာခွေတလားကိုနှစ်ကြိမ်ဥပုပ်ပြုရတယ်ဒါယဟန်တော်များရဲ့စီကံတစ်ခုပေါ့အဲ့ဒီယဟန္တာမထေရတပါးဒီအဲ့ဒီဥပုံနေရောက်တဲ့အခါမှာဥပုပ်ပြုဥပုပ်ပြုပြီးတော့ယင်းကြီးတဲ့ယဟန်ငယ်များကိုခေါ်ပြီးတော့အေးငါရှင်တို့ကောင်းကင်ညာလှမ်းကြည့်စမ်းကွာတဲ့လာမင်းကြီးအလွန်တားနေတယ်အေးအဲ့တော့ငါတက်တန်းကိုငါလှမ်းကြည့်တယ်ငါတက်တန်းမကြံတော့ဘူးငါမကြာခင်ပြိနေပါဆန်တော့မယ်ဟာရှင်ဖေကဘာဖြစ်လို့လဲငါတက်တန်းကုန်တော့မယ်ကွာ အရှင်ဘုရားဘလို့သိလဲအာနာမနာကမထမ်းကြောင်းငါတဲ့တန်ကုန်တော့မေမကြတော့ဘူးအရှင်ဘုရားသိကြရဲ့လားအာအဲ့လိုဆိုရင်ကွာကဲငါဟုတ်ပြီမဲ့ဇင်းညာနော်ဒီဇင်းညာကနေဒီဇင်းညာအစွန်ဖျားကနေဟိုဘက်အစွန်ဖျားကိုငါလက်လျှောက်လက်လျှောက်ပြီးတော့ဒီနေရာရောက်ပြီဆိုရင်အဲ့ဒီဇင်းညာအစွန်ကနေဒီဘက်ကိုပြန်လာပြန်လာလို့ဟောဒီနေရာရောက်ပြီဆိုရင်ငါပရိနိဗ္ဗာန်ဆံမယ်အတိုင်းအတာနော်အချိန်အတိုင်းအတာကိုအတိအကျပြောလိုက်ဒီဘက်ကနေဟိုဘက်ကိုဇင်းညာလျှောက်ဟိုဘက်ကနေဒီဘက်ကိုပြန်လာပြန်လာတဲ့အချိန်မှာဟောဒီနေရာလေးရောက်ပြီဆိုရင်ဆိုမြင်သားလိုက်တယ်။ငါဒီနေရာရောက်ရင်ပရိနိဗ္ဗာန်ဆံမယ်ကွာ။အော်ဟုတ်လားဗျာ။ယဟန်ဒီအလုံးကဘေးတိုက်ရေ။အဲ့ဒီအရှင်မြတ်ကိုဝိုင်းပြီးတော့ကက်ခတ်နေကြတယ်။အဲ့ဒီအချိန်မှာတဲ့အဲ့ဒီယဟန်တာမထေသည်ဒီဘက်အစွန်ကနေဟိုဘက်ဇင်ညာအစွန်ကြီးလမ်းလျှောက်တယ်။ဇင်ညာကမထမ်းဘူး။အဲ့ဒီဘက်ကနေဒီဘက်ကိုပြန်လာတဲ့ခုနမြင်သားထားတဲ့နေရာရောက်ပြီဆိုတဲ့အခါမှာပရိနိဗ္ဗာန်ဆံသွားရတယ်။ဘာကြောင့်လဲ။အာနာပါနာကြောင့်။အာနာပါနာအားထုတ်ရင်ကိုယ့်ရဲ့သက်တမ်းကိုလည်းအတိအကျသိနိုင်တယ်။ဒါတော့ယဟန္တာပုဂ္ဂိုလ်ကိုဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တွေဆိုရင်တော့ထိုက်တဲ့လောက်မှန်းဆနိုင်တယ်ပေါ့နော်။တချို့ဆိုရင်ငါကွာဒီနှစ်တော့နေရာမှာမဟုတ်တော့ပါဘူး။ဟောဒီလိုလေးပြောတကယ်လည်းပိတ်တတ်ရင်နော်။သူပြောတဲ့အတိုင်းပဲ။ဆုံးသွားတာပဲအတိအကျမဟုတ်မြဲဗိဒ္ဓရေထိုက်တဲ့လောက်မှန်းဆလို့ရတယ်ပေါ့မှန်းဆလို့ရတော့ဘာဖြစ်လဲကြိုတင်ပြီးတော့ပြင်ဆင်ခြင်းရတာပေါ့ဗျာနော်အသေးမမထင်ဘူးဆိုရင်ဗိဒ္ဓဟာအသွားမယ်လာမယ်စားမယ်တောက်မယ်ဆိုတဲ့ဒီလိုစိတ်တရားဖြစ်ခြင်းဖြစ်မှာကိုဗျာတရားတော်မယ်လို့တွေးလိုက်ရင်ဗိဒ္ဓရေဩနောက်ဘုရားနောက်တမန်တော်ဘုရားငါရိတ်ခါတွေဘလောက်ထိနော်ထုတ်ပြီးပြီလေဩကိုယ့်ရဲ့အနေထားကိုသုံးသက်တယ်အဲ့ကြောင့်မင်းတည်းရေတည်မယ်လို့သိရင်ကြိုတမိတော့ပါလေပြင်ဆင်ခြင်းရတယ်အဲ့ဒီလို့သိဖို့အတွက်ဆိုရင်ဘာကိုအာထုရမလဲအာနာမနာကိုအာထုတက်တန်းကိုအတိအကျသိနိုင်တယ်ဒါတော့ယဟန္တာပုဂ္ဂိုလ်တွေအဲ့တော့အရှင်မဂ္ဂပိနအိမတမငြိမ့်တဲ့တဲ့ဘာကြောင့်လဲဒီတမဲဒီအာနာပါနာကြောင့်ဒါကြောင့်မြတ်စွာဘုရားကချီးကျူးတယ်အဲ့တော့ဘိသက်ရေဒီအရှင်မဂ္ဂပိနရဲ့ဘဝဖြစ်စဉ်ပေါ့ကုကုဒဝေဒီနေပြည်တော်မှာတမ်းပြီအချုပ်မင်းလုံးနေတဲ့ဘယင်တပါပဲသူ့ရဲ့မိဖုရားကြီးကအနောစာတဲ့တမ်းပြီကလည်းချမ်းသာတယ်လူလူကလည်းသဘောကျတယ်အဲ့တော့ဘိသက်ရင်အမေတန်မစီကားတဲ့တမ်းပြီမှာဒီမဟာကပိနာနော်ဘယင်အဖြစ်အဲ့ဒီမှာဆံမြန်းနေတဲ့အချိန်အဲ့ဒီတမ်းပြီကိုအုပ်ချုပ်နေတဲ့ရဲ့ဘိသက်ရဲ့တိုင်ကန်းလှဲ့လေတယ်ပေါ့အဲ့ဒီလိုတိုင်းကနေလဲပြီးတော့ဥယျင်ကိုသွားအဲ့ဒီဥယျင်ကိုအသွားမှာလမ်းမှာကုံတယ်တွေနဲ့တွေ့ကုံတယ်နဲ့တွေ့တဲ့အချိန်မှာမေးတယ်ပေါ့ဘယင်ကြီးကဟာကုံတယ်တွေပါလားကုံတယ်တွေဘယ်ကနေရောက်လာပြီးတော့ရောင်းဝယ်လုံနေကြတာလဲဗပစ္စည်းတွေရောင်းတာလဲဆိုပြီးတော့ပေးတဲ့ရဲ့နှုတ်ဆက်စကားနဲ့လှမ်းပြီးတော့ပြောလိုက်တဲ့အခါမှာကုံတယ်တွေကမမဖျားတပည့်တော်တို့တာဝိထိကနေဒီကိုရောက်လာတာပါဖျားဆိုပြီးတော့အဲ့ဒီအကြောင်းလေးပြောပြဒါဆိုရင်တဲ့အဲ့ဒီမှာဘာတရင်ထူးလဲတဲ့တခြားတမ်းကြီးကဘိသရေကုံတယ်တွေရောက်လာပြီဆိုရင်စနစ်နာတယ်ပေါ့နော်အဲ့ဒီတမ်းကြီးမှာဘာတွေဖြစ်နေပြီလဲအစီဝါရေကြီးဝါရေကဘလို့လဲပေါ့စေဘွေတွေဘာတွေရှိသလားပေါ့ဒီပြင်ဘာတွေထူးခြားမှုရှိလဲဆိုတော့ထူးခြားတဲ့တရင်လေးကိုမေးလေရှိဒါဘယင်ရဲ့တဘာဝအခုလည်းပဲတာဝတိပြေကလာရဲဆိုတော့ဘာထူးခြားလဲဆိုတော့မှမဖျားတဲ့လောကမှာဖျားပွင့်နေပြီဗုဒ္ဓလောကေတမုတ်ဘန္နောဟိတာယတပ္ပပါဏိတာလောကမှာဖျားပွင့်နေပြီအဲ့ဒီအကြောင်းလေးကိုပြောလိုက်တယ်အဲ့တော့ဗုဒ္ဓဆိုတဲ့အတန်လေးကျဲမနဲ့ဘေးတည်းရဲ့မဟာကပိနဘုရင်ကြီးမိမတက်ဖြစ်သွားတယ်ဒါဆိုရင်ဖျားတရားကိုနာဘူးလားမနာဘူးဖျားအကြောင်းသိလားမသိဘူးအခုမှကြားတာဒါမြဲဘေးတည်းရဲ့အခုကြားယူများနဲ့စိတ်ထဲမှာသဘောကျပြီးတော့ပီတိတွေဖြစ်လာပြီးတော့ဘေးတည်းရဲ့မိမတက်ဖြစ်သွားတယ်ဘုရားရဲ့တရားကိုနာရလို့တရားတွေကိုသဘောကျလို့ကြီးညိုတယ်ဆိုတာကတမျိုးအခုတော့ဘုရားအကြောင်းကိုလည်းနည်းနည်းမှမသိဘုရားတရားကိုလည်းတစ်ခါမှမနာဘူးဒါ ਈ မဲ့ဗုဒ္ဓဆိုတဲ့အတန်လေးကြမ်းကြုံများနဲ့သူ့ရဲ့စိတ်ထဲမှာပီတိဖြစ်သွားတယ်အ အဲ့ဒီပီတိကဘယ်လောက်ဖြစ်လဲဆိုတော့မိမတ္တဖြစ်သွားတယ်အဲ့ဒီလိုဖြစ်ရခြင်းဒီဘိသက်ဟိုအတိတ်ကပါလေကံတရားလောကကြီးမှာအမှတ်တမဲ့ဖြစ်တာရှိလားအကြောင်းအကျိုးစနေကြပေါင်းစုံပြီးမှဖြစ်လာတာကြီးပဲအမှတ်တမဲ့ဖြစ်တာဘာတခုမှမရှိဘူးเนาะအကြောင်းမဲ့ဖြစ်ရတခုမှမရှိဘူးအခုဘိသက်ရဘုရားကြောင်းလည်းမသိဘူးဘုရားတရားလည်းမနာဘူးဘူးဒါပေမဲ့ဗုဒ္ဓဆိုတဲ့အတန်လေးကြာရုံများနဲ့နော်ပီတိတွေဖြစ်ပြီးတော့မိမတ္တဖြစ်သွားတယ်အဲ့ဒါပါလေဟိုအတိတ်ကအကြောင်းတရားရှိခဲ့လို့အဲ့ဒီအကြောင်းတရားကဘာလဲဆိုတော့ဟိုဘဝတစ်ခုမှာဘရုမုဒ္ဒရာမြတ်စွာဘုရားနဲ့တွေ့ပြည့်တဲ့အချိန်မှာဘိဒရယမြတ်စွာဘုရားကိုအလင်းကြီးမြတ်တဲ့တကားပေါ့အဲ့ဒီမှာဣတတဲ့စုတောင်းထူးချွန်တဲ့ယဟန်ဖြစ်ရပါလို့ဤဆိုပြီးတော့စုတွေတောင်းပြီးတော့ကောင်းမှုတွေလုပ်အရိမေစေဘာကိုလည်းဖြစ်ကျင့်ပေါ့အဲ့ဒီကနေဘဝတွေအမျိုးမျိုးကျင်းလဲကျင်းလဲပြီးတော့ဘိသက်ရေကတ္တပဖရာလက်ထက်မှာကျောင်းတက်ကဖြစ်ခဲ့တယ်တဲ့အဲ့ဒီကတ္တပဖရာလက်ထက်တုန်းကလည်းကတ္တပမြတ်စွာဘုရားကိုအလွန်ကြည်ညိုတဲ့တကားမြတ်စွာဘုရားတဲ့ငါလူအပ်ရာရာကိုပံ့ပိုးမယ်ဆိုပြီးတော့ဆွမ်းတင်ငါကျောင်းစီပစ္စည်းလေးပါထုတ်ပြန်ပြီးတော့တကယ်နော်သာသနာပြုပုဂ္ဂိုလ်တခါအဲ့ဒီကနေဘိသက်ရဲ့ဘဝတွေမျိုးမျိုးကျင်းလဲကျင်းလဲပြီးတော့တခုသောဘဝမှာရွာတကြီးဖြစ်ခဲ့ဘူးတယ်။ဒါပါလေမာကပိနရဲ့အကြောင်းတရားတွေကိုဘိသက်ရဲ့ကျင့်နေတာနော်။အခုပါလေဗုဒ္ဓဆိုတဲ့အတန်လေးကြာယုံများနဲ့စိတ်ထဲမှာပီတိတွေဖြစ်ပြီးတော့မိမတ္တဖြစ်သွားတာအဲ့ဒါအကြောင်းမဲ့ဖြစ်တာမဟုတ်ဘူး။အတိတ်ကဒီလိုဒီလိုပါလေကောင်းမှုတွေလုပ်ခဲ့ဘူးတယ်။ဒီလိုဒီလိုဖရာတွေကိုပါလေဩကိုးကွယ်ခဲ့ဘူးတဲ့ဒါလေးကိုပိသက်ရေနော်သိထားရမယ်အဲ့လိုရွာတကြီးဖြစ်ခဲ့စဉ်ကပိသက်ရေတော်ရတောင်းရသွားရင်းနဲ့ပြစ်စီကဗုဒ္ဓရှင်နဲ့တွေ့အရှင်ဖရာတို့ဘယ်ကိုသွားဖို့လဲဖရာအေးကွယ်ဘယ်ရလို့ဥတီကျမရှိပါဘူးတရားအထုတ်ဖို့တင့်တယ်တဲ့နေရာလေးရှိရင်မတို့တည်င်းသုံးဖို့ပါပဲဟာအဲ့လိုဆိုရင်ဖရာအရှင်ဖရာတို့တပည့်တို့ရွာကြီးကိုအမိပြုပြီးတော့နေပါလားဖရာတပည့်တို့ဆွန့်ကပ်ပြရစီဖရာတော့ရွာတကြီးရလျှောက်တဲ့အခါမှာပိစိကဗုဒ္ဓတရားလက်ခံတယ်အဲ့တော့ပိစိကဗုဒ္ဓတရားရွာထဲမှာကြွပြီးတော့ဆွန့်ဖုံးပေးကြအဲ့တော့ရွာတကြီးနဲ့တကွာသူ့ရဲ့တပည့်သူ့ရဲ့ဆွေမျိုးသားချင်းတွေသူ့ရွာသူရွာသားတွေစုပေါင်းပြီးတော့ပိစိကဗုဒ္ဓတရားကိုဆွန့်ကပ်ကြအဲ့တော့ရှင်ဘုရားတို့ကဥတီကျမရှိဘူးဆိုတော့ဒီနေရာတရင်သုံးဖို့တပည့်တို့လျှောက်ပြရစီပါဗျာအေးတကားတို့လျှောက်တာဟုတ်ပြီကွယ်တဲ့ငါတို့ဘယ်လိုနေရာနေမယ်လဲတဲ့အရှင်မရတို့အဲ့ဒီမကြောက်ကြပါနဲ့ဖေ။အရှင်မရတို့နေမယ်ဆိုရင်နေစရာအဆောက်ကိုဒီလိုတာဝန်ယူပါမယ်ဖေ။နေဖို့ထိုင်ဖို့နော်စွန်ကွန်ဝိညာဝိဇာအဲ့ဒီတည်းဘာဆိုဘာမှမကြောက်ကြပါနဲ့ဖေ။အရှင်မရတို့နေရင်ပြီးရောဖေ။အေးကွယ်မင်းတို့စီမံပေးမယ်ဆိုရင်လည်းပဲငါတို့တရင်သုံးမှာပေါ့။ဒါနဲ့အဲ့ဒီရွာတိကြီးဥစည်းပြီးတော့တေဝါလုံးပိသက်ရဲ့ပိစိကဗုဒ္ဓရဲ့တရင်သုံးမှုဆိုပြီးတော့ဒေချောင်းလေးတွေစောက်ကြအမြဲတမ်းခန္ဓာရဲ့ဗိမာန်ကြီးတွေမဟုတ်ပါဘူးအမြဲတမ်းခန္ဓာရဲ့အကြောင်းတည်းကြီးတွေမဟုတ်ဘူးတော်ရဲတောင်ထဲမှာဘေးသေးရေအာတိတ်တွေဝါတွေခုံပြီးတော့တိရတွေမိုးပြီးတော့အဲ့ဒီပိစိကဗုဒ္ဓရဲ့အတွက်ဆိုပြီးတော့တေချောင်းလေးတွေဆောက်ပြုတ်ပြီးတော့လှူဒန်းကြတယ်ဒါနဲ့ပိစိကဗုဒ္ဓရဲ့အဲ့ဒီနှစ်ဝါတွင်မှာအဲ့ဒီတော်ထဲမှာဝါဆိုးပြီးတော့ဒီဝါကိုအမိပြုတ်ပြီးတော့နေကြတယ်ဝါကျုပ်ပြီးဆိုတော့ပြန်မယ်ဆိုတဲ့အကြောင်းပြောပြတော့အရှင်ဖျားတို့တပည့်တို့သင်္ကန်းလှူပြရစီဖျားဝါကျွတ်တဲ့အခါမှာသင်္ကန်းလူပြားစီဖျားစီပြောလျှောက်ထားပြီးတော့ရွာသူကြီးနဲ့တကွာရွာသူရွာသားတွေစုပေါင်းပြီးတော့အဲ့ဒီပိစိကဗုဒ္ဓတွေကိုဝါစုသင်္ကန်းပေါ့နော်ရှိတော့ကဝါစုသင်္ကန်းဆိုတော့ဝါကျွတ်မှလှူတာဒီကနေ့တော့ပါတော့ဒီကနေ့ခေတ်တော့ဝါစုသင်္ကန်းဆိုတော့ဝါစုလှူကြတယ်ပေါ့ဟုတ်လားဘဲချင်းလှူလို့ရတယ်နော်ဝါစုလှူလဲရတယ်ဝါကျွတ်မှလှူလဲရတယ်ဝါလဲမှလှူလဲရတယ်ကာလတမတ်ချက်မရှိဘူးကိုယ့်ရဲ့စိတ်ထဲမှာအာယုံပြုတ်ဖို့ပဲလိုတယ်။ဩဝါဆိုတဲ့တန်ခါဆိုရင်ပြီးရောဘယ်မှာဝါဆိုဆိုပေါ့ငါလှမယ်လို့ရည်စူးလိုက်ရင်ဘိသက်ရင်အဲ့ဒါဘာသင်္ကန်းဖြစ်သွားတယ်။ဝါကျွတဲ့ကံမှာဘိသက်ရင်အဲ့ဒီရွာသူကြီးကောက်ဆောင်ပြီးတော့ရွာသူရွာသားတွေဟာပိစိကဗုဒ္ဓအရှင်သူမြတ်တွေတွေဆိုပြီးတော့သင်္ကန်းချုပ်ပြီးတော့လှူကြတယ်တဲ့။အဲ့နောက်ပိစိကဗုဒ္ဓတွေပြန်သွားကြပေါ့အဲ့ဒီဘွားတို့ကလည်းဘိသက်ရဲ့ဆွမ်းတင်ကကြောင်းစေပိစိကဗုဒ္ဓတွေကိုပစ္စည်းလေးပါထုတ်ပတ်ပြီးတော့လှူခဲ့ဘူးတယ်အဲ့ဒါဘုသူ့ရဲ့အကြောင်းတရားလေ မဟာကပိနမထေရရဲ့အကြောင်းတရားအဲ့ဒီအကြောင်းတရားကနေပိသေဖြန့်စင်းလိုက်တာအခုဖရာလက်ထရောက်တော့မဟာကပိနဆိုပြီးတော့ဖြစ်လာတာမို့လားအခုပိစုံပံဘွားကိုရလာခြင်းဒီအတိတ်ကကံတရားကြောင့်အဲ့တော့အတိတ်ကပါရမီစေဘာကိုလည်းဖြစ်ခြင်းခဲ့ဘူးတဲ့ကောင်းမှုတွေလည်းမြောင်များစွာလုပ်ခဲ့ဘူးတဲ့ဖရာတဲ့ကအကြောင်းတဲ့ကဒီလိုလည်းဖြစ်ခဲ့ဘူးတဲ့မဟာကပိနအဲ့ဒီကောင်းမှုတွေကနှိုးဆော်လိုက်ပြီးတည်းအခုဗုဒ္ဓဆိုတဲ့အတန်လေးကြာယုံများနဲ့ပိဋကရေမိမတ္တဖြစ်သွားတာဖရာအကြောင်းလည်းမကြားဘူးဖရာတရားလည်းမနာဘူးဒါပေမဲ့ဗုဒ္ဓဆိုတဲ့အတန်လေးကြာယုံများနဲ့ပိဋိဖြစ်တယ်ဆိုတာဟိုအတိတ်ကံကနှိုးဆော်လိုက်လို့ဘုန်းကြီးဟိုတနေ့ရတနေ့တခုဖတ်လိုက်ရတယ်ထူးထူးခြားခြားပေါ့ကချင်ပြည်နယ်ကအမျိုးသမီးတယောက်သူကဗုဒ္ဓဘာသာမဟုတ်ဘာသာကြဒါပေမဲ့ညရောက်တဲ့အခါမှာဘိသက်ရေအိမ်မဲမဲ့ပြီဆိုရင်ဖျားဖူးသွားရတယ်တခါတရံဗုဒ္ဓခါရပေါ့တခါတရံရွှေတေကုံပေါ့ဖျားဖူးသွားရတယ်ဆိုပြီးတော့မကြမကြမဲ့တယ်စဉ်းစားကြည့်ဗုဒ္ဓဘာသာမို့ဖျားဖူးသွားတယ်လို့မေတ္တာကမဆန်းဘူးအခုကဘိသက်ရေဘာသာကြဘာသာကြဖြစ်ပါလေဟာရှိရေကုန်ကသွားဖူးရတယ်။ဟာကြိုက်တီကိုသွားဖူးရတယ်ဆိုပြီးတော့ဒီလိုမကြမ်းမကြမ်းမဲ့တယ်တဲ့။အဲ့ဒါဘာကြောင့်လဲဆိုရင်မိသားရဲ့အတိတ်ကံကပါလေနှိုးစော်လိုက်တာ။အတိတ်ကံကနှိုးစော်လိုက်တာ။ကံကောင်းညံ့တော့သူကဗုဒ္ဓဘာသာမျိုးသားနဲ့အိမ်တော်ကြတယ်။သူ့ရဲ့စိတ်ထဲမှာလည်းမိသားရဲ့ဘုရားကဖူးကြည့်နေတာဒုစောသူ့ရဲ့အတိုင်းဝန်ကလက်ပခံတော့ဒီလိုပဲကြိတ်မိပြီးတော့နေခဲ့ရတယ်။အခုဗုဒ္ဓဘာသာမျိုးသားနဲ့အိမ်တော်ကြတဲ့အခါမှာဗုဒ္ဓဘာသာဖြစ်သွားတယ်။အဲ့တော့ဆိုရင်နာကဘာသာကြဖြစ်ပါလေရဲ့နော်။ဖျားဖူးရတယ်လို့အိမ်မက်မက်တယ်ဆိုတာဒါပစ္စုပန်အကြောင်းတရားကိုကြည့်မယ်ဆိုရင်လက်ခံနိုင်စရာမရှိဘူး။တကယ်တော့အိမ်မက်မက်တယ်ဆိုတာကိုကျင်လည်ခဲ့တဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပဲမက်တာမို့လား။ကိုရောက်ဖူးတဲ့နေရာတွေကိုတည်ဖူးတဲ့ပုံကိုယ်တွေကိုကြုံတွေ့ရတဲ့အခက်ခဲတွေကိုကျင်လည်ခဲ့တဲ့ပိဋကရဲ့အတိုင်းအဝန်းပေါ့ဒါတွေနဲ့ပတ်သက်ပြီးတော့မက်တာပဲ။အခုတော့ပိသက်ရေဖျံလဲတခါမှမဖူးဘူးသူရဲ့မိဘတွေကလည်းပဲဗုဒ္ဓဘာသာမဟုတ်ဘူးသူကိုယ်တိုင်ကလည်းပိသက်ရေဗုဒ္ဓဘာသာမဟုတ်ဘူးဒါပေမဲ့ရွှေတော်ကငါဖူးရတယ်တဲ့ဟာကြိုက်သီးဟိုသွားပြီးတော့ဖူးရတယ်တဲ့ဒါအတိတ်ကပိသက်ရေဒီဖျံတွေကိုပါလေဖူးခဲ့ဘူးလို့ဒီဖျံတွေမှာသွားပေးဘူးလို့ရောက်ခဲ့ဘူးလို့ပိသက်ရေသူ့ရဲ့စိတ်ထဲမှာပါလေအိမ်မက်မက်တာနော်ယောဂဏကပစ္စုပန်အကြောင်းတရားတစ်ခုတည်းကိုကြည့်ပြီးတော့အမှန်အမှန်ကိုဝေဖန်လို့မရဘူးဆိုတာလေးကိုမဟာကပိနမင်းတရားကြီးပစ္စုပန်အကြောင်းတရားကိုကြည့်မယ်ဆိုရင်ပိသေရသူ့နိုင်ငံမှာဘုရားဆိုရလည်းမရှိသေးဘူးတရားဆိုရလည်းမရှိသေးဘူးကြားဘူးလားဆိုကြားလည်းမကြားဘူးတရားတွေနားဘူးလားတရားတွေလည်းမနာဘူးဒါပေမဲ့ဘုရားဆိုတဲ့အတန်လေးကြားလိုက်တယ်သူ့ရဲ့စိတ်ထဲမှာမိမတ္တဖြစ်သွားတာပိစုံပံအကြောင်းတရားကိုကြည့်ရင်တော့ဘိသက်ရဲ့လက်ခံစရာမရှိဘူး။ဒါ့အပြင်ကံဆိုတာကနှစ်မျိုးရှိတယ်။အတိတ်ကံနဲ့ပိစုံပံကံ။အဲ့ဒီအတိတ်ကံဆိုတာဘိသက်ရဲ့ဒါဘုရားယဟန္တာတွေမှာသိတာနော်။အဲ့တော့မဟာကပိနမင်းတရားကြီးဟာအဲ့ဒီလိုဥယျာဉ်သွားရင်းနဲ့ဂုံတယ်နဲ့တွေ့ဂုံတယ်ရဲ့တရင်ပေးမှုကြောင့်လောကမှာဘုရားပွင့်နေပြီဆိုတာကိုသိပြီဆိုတဲ့အခါမှာဟာဒီလိုဆိုရင်ငါဘုရားသွားဖို့မရဘုရားထံသွားပြီးတော့တရားနာမေတခါရေပိဋကရေဖရာတံနော်အပြည့်လာသွားတော့တာပဲအတေကနုဇောခဲ့တဲ့ပါရမီကြောင့်ဘုရားဆိုတဲ့အတန်လေးကြာယုံမြတ်တဲ့ပိဋကရေချက်ချင်းဖရာတံသွားဖရာတံရောက်ပြီဆိုတဲ့အခါမှာမြတ်စွာဘုရားကိုသွားပြီးတော့ရှစ်ခိုးပေါ့အဲ့တော့မြတ်စွာဘုရားကတရားဟောအဲ့ဒီတရားရဲ့အဆုံးမှာသောတာပန်ဖြစ်သွားအဲ့ဒီလိုသောတာပန်ဖြစ်ပြီဆိုတော့မဟာကပိနမင်းတရားကြီးကဆုံးဖြတ်ချက်ချလိုက်တယ်ကဲတော်ပြီငါလူပေါင်းလောကကြီးမနေကျင်တော့ဘူးယဟန်ဝတ်တော်မယ်ယဟန်ဥမာဒီယဟန်တရားတွေကိုငါအားထုတ်လို့ရမှာငါဒီတိုင်းပြည်အုပ်ချုပ်မင်းလုပ်နေတာတကယ်တော့တိုင်းပြည်အုပ်ချုပ်တဲ့နော်အလုပ်ဆိုတာအင်မတန်မှခက်ခဲတယ်ဒီအလုပ်တွေလုပ်နေမယ်ဆိုရင်ငါဒီတရားတွေပြင်းပြင်းကြပ်ကြပ်အားထုတ်လို့ရမှာမဟုတ်တော့ဘူးဒါကြောင့်တော်ပြီငါရဲ့မင်းစည်းတင်ကိုငါဆွန့်လွတ်မှာပဲတခါတည်းအပြည့်တိုင်ဆွန့်လွတ်ပြီးတော့ယဟန်ဝယ်လိုက်တယ်မဟာကပိနမင်းတရားကြီးအခုယဟန်ဖြစ်လာပြီလူပါတော်ကပိသက်ရဲ့သောတာပန်နော် အဲ့တော့ယဟန်ဖြစ်လာပြီဆိုတဲ့အခါမှာတရားဓမ္မတွေဆက်လက်ပြီးတော့ဉာဏ်ဉာဏ်ချုပ်ကိုအထုတ်တယ်အဓိကအထုတ်တာကဘာကမ္မထံအနာမနာကမ္မထံအဲ့ဒီကမ္မထံကိုစီးဖြန်းရင်စီးဖြန်းရင်နဲ့မလေးတံဖိုလေးတံရပြီးတော့ယဟန်တာဖြစ်သွားတယ်ယဟန်တာဖြစ်ပြီဆိုတော့နော်အဟောတုခံအဟောတုခံအော်အလွန်ငြိမ်းချမ်းပဲယဟန်ဘဝကိုပိတ်တဲ့ရေနော်သူ့ရဲ့စိတ်ထဲမှာသဘောချလွန်းလို့အလွန်ချမ်းသာပဲအလွန်ငြိမ်းချမ်းပဲဒီလိုလေးပြောတာကိုကျန်တဲ့တန်ဃာတွေကဟာမင်းစည်းစိမ်တရိယာလိုပဲဆိုပြီးတော့မြတ်စွာဘုရားသွားလျှောက်အဲ့တော့မြတ်စွာဘုရားကခေါ်ခိုင်းပြီးတော့ဒီကြောင်းလေးကိုပြောပြသူကလည်းရှင်းပြမင်းစည်းစိမ်တရိယာလိုမဟုတ်ပါဘူးဗျာဓမ္မနဲ့နေရတာငြိမ်းချမ်းလွန်းလို့အလွန်ချမ်းသာပဲလို့ပြောရတယ်ဆိုတဲ့အကြောင်းမြတ်စွာဘုရားကိုလျှောက်ထားတဲ့အခါမှာမြတ်စွာဘုရားကတရားရှိမှငြိမ်းချမ်းနေဆိုတဲ့ဂါထာလေးကိုမိန့်လိုက်တာဓမ္မပိတိဒုက္ခံတိတိဝိပသန္နေနာစေတတာအရိယဘဝေတိတေဓမ္မေတရာဓမ္မတိပန္တိတောဓမ္မပိတိဓမ္မကိုတောက်သုံးနေပုဂ္ဂိုလ်သည်ဝိပသန္နေနာကြည်လင်သောစေတတာစိတ်ထားဖြင့်ဝိမာသန္နေနာကြည်လင်သောစေတသာစိတ်ထားဖြင့်ဒုက္ခံတိတိချမ်းသာစွာနေရသည်တသမထုကြောင့်ပန္တိတော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်တရားနေယောညဘာဘေကမဆိုင်အချင်းကြီးတိုင်းအချင်းကြီးတိုင်းပန္တိတော်ဉာဏ်ရှိတဲ့ပုဂ္ဂိုလ်သည်ဓမ္မေတရားမဓမ္မတိမွေလျော်လေတော်ဤတိဤသောဘဂဝါဘုန်းတော်ကြောင့်မသခင်ဘုရားရှင်ကိုရောမြတ်သည်ကရေတိကောင်းစွာမဲ့တွေမင်းကျတော်မူခဲ့ပါပေတည်း